ရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေအတွင်းနောက်ထပ်ကလေးငယ်သူထပ်မံသေဆုံးခဲ့သလိုထိခိုက်ဒဏ်ရာရရှိမှုတွေနဲ့စစ်ဘေးအန္တရာယ်ကတင်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်မှာရခိုင်ပြည်နယ်မှာလက်နက်ကြီးကြီးကြောင့်လူသူဦးသေဆုံးပြီးနောက်တရက်မှာပဲနောက်ထပ်ကလေးငယ်သူဦးသေဆုံးပြီးတချို့ထိခိုက်ဒဏ်ရာရရှိခဲ့တာပါ။မြောက်ဦးမြို့ဓမ္မရရက်ွက်မှာမနေ့နှောင်းပိုင်းကလက်နက်ကြီးကြီးကြားရပေါက်ကွဲပြီးကလေးငယ်လူဦးသေဆုံးခဲ့သလိုထိခိုက်ဒဏ်ရာရရှိသူတွေရှိခဲ့တယ်လို့မြို့ခံကိုလှကျော်စံကပြောပါတယ်
။ဒီအဲ့ဒီလက်နက်ဟာမနေ့ညကည၄နာရီအချိန်မှာဥပြံမြဲဆိုတဲ့ရှင်းမှကြားတယ်ခင်ဗျာ။ရှင်းမှကြားတော့ဥပြံမြဲရဲ့သာမြောက်ထိအနေနဲ့အယူပေါ့နော်။ကိုရှင်းပြပြသွားတယ်ကြာ။နောက်ပြန်ဥပြံမြဲဆိုတာကလေဥတော်ရောက်သေးရောအရေးပေါ်လူနာအင်းနဲ့ခံရနေတယ်ခင်ဗျာနောက်ပြီးဦးနာဘွားချင်းဖြစ်တဲ့ဒုံးကန့်ရင်လေသူကတော့ညာဖက်လက်မောင်းကိုဖောက်တော့တယ်ဗျာဒီတန်ကတော့မြောက်မျိုးတွေပါဖြစ်တယ်ဗျာငွေတော်ကဒီလာမဒီလက်ချင်မှတုံထက်ကဖြစ်တယ်လေတဲကတော့ငွေတော်ကတုံထက်မှဇေဒီရှိတယ်လေအဲ့ဒီဇေဒီတုံထက်မှဆိုသူတို့တက်ဆွနေတာဟုတ်အဲလဲလက်ကြီးလက်ထိုင်တာတယ်သူတို့က
တဲ့နဲ့ကြီးကြီးသိမှန်ခဲ့လို့ကလေးငယ်မောင်မျိုးအောင်သေးတည်ဆုံခဲ့ပြီးဘာခင်ဖြစ်သူဥကြံမြင့်နဲ့အိနီနာချင်းဖြစ်သူသောဦးတန်းရင်တို့တန်ရပြင်းလန့်စွာရရှိသွားတယ်လို့ဒေသခံတွေကပြောပါတယ်သမရော်လက်ချက်ဖြင့်စေတာခံတွေကဆွတ်ဆွဲနေတဲ့လက်နေကြီးပြေကားမှုနဲ့ပတ်သက်လို့သမရော်ပြောခွင့်ရကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး။တနင်္ဂနွေနေ့တုန်းကလည်းရတိတောင်မြို့နယ်မှာလက်နေကြီးကြီးစီမံမှုကြောင့်ရွာသိက်ကြီးကျေးရွာကကျောင်းစရာတူတိတ်ဆုံးခဲ့ပါတယ်။အေးရခိုင်လက်နက်ကန်ဖွဲ့အခြေပြုနေတဲ့ရတိတောင်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေပြီးခဲ့တဲ့သတင်းပတ်မှာပဲကြီးရီလေးပူပေါင်းရရနဲ့ထုတ်စစ်ဆင်ခဲ့ပြီးနောက်ဆက်သွယ်လက်နက်ကြီးတွေနဲ့ပြစ်ခတ်နေတယ်လို့လည်းဒေတာခန်တွေကပြောပါတယ်။မနေ့တုန်းကလည်းလက်နက်ကြီးပြစ်ခတ်မှုတွေကြောင့်ထောင်ထဲချီတဲ့လိုင်ခွင်ရွာလားတွေဟာနီးစပ်ရရွာနဲ့ဘုံလူကျုံမြို့နယ်ထဲတိမ်းချောင်ထွက်ပြေးခဲ့ရတယ်လို့ဒေတာခန်ရွာသားသူကပြောပါတယ်။
နေရာတိုင်းပြင်းနေတယ်သူတို့ကလက်ကဒီနေ့လည်းပြည့်တယ်ဟောမနေ့ကလည်းပြည့်တယ်လေဆွဲဆက်ရှင်တာတော့မရှိသေးဘူးလက်တင်ဘော်တွေကနေပြီးတော့လက်နဲ့ပြည့်တယ်အဲ့ဒီလိုက်ကွေးရောမှကြာချီးရလေပထမတစ်ခေါက်လေရင်နဲ့ပြည့်တာလေသူတို့ရောမှပြေလို့မူတယ်အော့တဲ့အံနဲ့ပြည့်တော့တယ်လေဓာတုလက်နဲ့ဒီပါဘောဆက်လက်နဲ့ဒီမနေ့တော့ကလေဆက်ပြီးတော့ပြည့်နေကြတယ်လေလိုက်ကွေးကြီးချောင်းတွေဘက်ကိုတော့တယ်သူတို့ဆက်ပြည့်တော့ကြဘုံလာချင်းမျိုးနဲ့အော်ရမဘက်ကိုချောင်းပြီးဆက်ပြည့်တော့တာဤကျဲလူကတထောင်ကျော်လောက်ရှိရဲ့
ပုံလူကျုံမြို့နယ်အော်ရမကျေးရွာဘက်မှာစစ်ရှောင်းဥယျာဉ်နေရာကျော်ရောက်ရှိနေတယ်လို့လည်းအုတ်ချုပ်ရီးမှုကပြောပါတယ်။ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေမြင့်တက်လာနေသလိုအရသာ2,200ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစည်းရင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးသူကိုယ်စားလှယ်သောမတ်အန်ဒရူးကလည်းရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွင်ကလေးငယ်တွေပါဝင်အရသာတွေထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့ပေါ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာသတိပေးခဲ့ပူးပါတယ်ရခိုင်ပြည်နယ်ကကျေးရွာတွေကိုလက်နက်ကင်စပ်ဖွဲ့တွေပြင်းထန်တိုက်ခိုက်နေတာတွေကိုလည်းချက်ချင်းရပ်ဖို့နဲ့အရသားတွေထိခိုက်ဒေဆုံးမှုတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်နိုင်အောင်အပြစ်ခတ်ရစဲကြဖို့ကိုလည်းလူခွေရီထူးကိုစလဲကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်